အနာသိစစ်ကောင်စီရဲ့စစ်ဘက်ရဲ့ရာလုံခြုံရေးအရာရှိချုပ်ယုံတက်မှ30နှစ်96ချင်းမြန်တက်မာရီကိုလူခွင့်ရေးချိုးဖောက်မှုနဲ့ယူကေအစိုးရကတိကနေ့တန်ခါပိတ်ဆို့အရေးယူလိုက်ပါတယ်။အခြားသားပြည်သူတွေကိုဖိနှိပ်ပြီးတော့မြန်မာနိုင်ငံတွင်ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးပြပြအောင်လုပ်ဆောင်လာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေကိုနောက်ဆက်ဟန်တာရာညီချင်းရေးတင်းရင်းရင်းနဲ့လု ကျွန်တော်တို့ရဲ့ရှင်းပြချက်ဆားမှုပပျောက်ရေးကမ္ဘာလုံးဆိုင်ရာအနေနဲ့မနေ့ဖြန်ဒီဇင်ဘာလ10ရက်နေ့မှာကြာအောင်မယ်နိုင်ငံတကာလူခွင့်ရေးနေ့တွေမှာမဟာမိတ်နိုင်ငံတချို့နဲ့အတူလက်တွဲပြီးတော့အခုလိုကမ္ဘာတဝန်းအကျင့်ပြချဆားသူတွေလူခွင့်ရေးချုပ်ပေါက်သူတွေအပေါ်ပြတ်မှတ်ထားအရေးရင်မှုတွေတပြိုင်တည်းချမှတ်လှုပ်ဆောင်တာဖြစ်တယ်လို့လည်းအစိုးရကပြောပါတယ် ဒီလိုဖော်ပြထားတဲ့အတိုင်းပဲကနေဒါအစိုးရကလည်းဒီကနေ့မြန်မာအီရန်နဲ့ရုရှားနိုင်ငံတွေအပေါ်တံခါးအရေးယူမှုတွေထပ်တိုးချမှတ်လိုက်ပါတယ်။မြန်မာစစ်တပ်ကိုအကြမ်းဖက်မှုတွေဆက်လက်ကျူးလွန်အောင်စစ်တပ်အတွက်လက်နက်ဝဲယူရမှာအထူးကပါဝင်ဆောင်ရွက်ပေးနေတဲ့အဖွဲ့အစည်း၃ခုနဲ့လူပုဂ္ဂိုလ်၁၂ဦးကိုတံခါးပိတ်ဆို့လိုက်တဲ့အကြောင်းရိုက်ဒါစတေးမှာဖော်ပြထားပါတယ်။စစ်တပ်ကအာ